မင်္ဂလာပါခင်ဗျာအခုတော့မှာတော့ကိုးကံတိုက်ပွဲတွေနဲ့ပတ်သက်လို့ပြောကြားချက်တွေပညာရေးဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ပြောကြားချက်တွေနဲ့တခြားလူမှုရေးနိုင်ငံရေးလောကကအမှတ်သားမြစ်စကားတချို့ကိုပြန်ပြီးတော့ဖောက်သည်ချလိုက်ပါခင်ဗျာကိုးကံဒေသမှာဖုန်ချားရှင်ရတက်တွေနဲ့ဖြစ်ပွားခဲ့တဲ့စီရေးပြိပခတွေရဲ့နောက်ကွယ်မှာတရုတ်အစိုးရမှပါရှိကြောင်းဤတော်စုဝန်ကြီးဦးအောင်မင်းကပြောလိုက်ပါတယ်ဤတော်စုလွှတ်တော်မှာကိုးကံဒေသစစ်အုပ်ချုပ်ရေးကြေညာခဲ့ရတဲ့ပတ်သက်ပြီးဝန်ကြီးဦးအောင်မင်းကဖေဖော်ဝါရီလ20ရက်နေ့ကလွတ်တော်မှာအဆိုတင်သွင်းပြီးသတင်းမီဒီယာတွေကမေးမြန်းရာမှာဥက္ကမင်းကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်။ပုံကျရှင်တို့ကိုးကန့်လူမျိုးတွေကတော့တကယ်တော့လည်းသူတို့ဟိုဘက်ကမှတော့ဟိုဘက်တရုတ်နယ်မြေမှာကိုးကန့်လူမျိုးတွေရှိပါတယ
်။ဟုတ်ကဲ့။
အဲ့တော့သူတို့မျိုးချင်းချင်းဝင်ပြီးတော့တိုက်တာခိုက်တာတော့ရှိကျင်ရှိမှာပေါ့ဗျာ။တရုတ်ကပါတယ်ဆိုတာတော့ဒါတော့မဖြစ်နိုင်ပါဘူး
။ကိုးကန့်ကိုးပိုင်အုပ်ချုပ်ခွင့်ရဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အတူတရုတ်နိုင်ငံသားတွေလည်းပူးပေါင်းပါဝင်တိုက်ခိုက်နေကြဖြစ်ကြောင်းစစ်ဖက်ရေးရာလုံခြုံရေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးမြတ်ထွန်းဦးကပြောလိုက်ပါတယ်။ဖေဖော်ဝါရီ21ရက်နေ့ကနေပြည်တော်ကာကွယ်ရေးဦးစီးချုပ်ယုံဗရင်တော်ခမ်းမမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်ကြီးမြတ်ထွန်းဦးကအခုလိုပြောကြားခဲ့တာဖြစ်ပါတယ
်။ကိုကတောင်းဆိုတဲ့ဖွဲ့တွေတရုတ်နိုင်ငံလက်နက်သားမှရှိတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းပြီးဖြစ်ကြတဲ့ဝိုင်းနာဖွဲ့တွေ၊ဘောဖွဲ့တွေ၊ KNY နဲ့ချားမတော်နဲ့လို့ဖွဲ့စည်းပြီးဖြစ်ပါတယ်။ဒီကဘောကတပ်ဖွဲ့ဝင်အောင်လေဈေးဆိုင်ကသားတွေကစီးကြံပြင်းကြံဒေနတိကများတာမစီတင်အောင်ဖြစ်ဝေရောက်စစ်မှုထမ်းဆောင်တဲ့ရှိနေတဲ့သူတို့
နိုင်ငံတကာအစိုးရတွေနဲ့အဖွဲ့အစည်းတွေကအကူအညီပေးတဲ့ချင်းငွေထောက်ပံ့ကြေးတွေရယူသုံးစွဲနေတဲ့ဝန်ကြီးဌာနတချို့မှာမတမာမှုတွေရဲ့လွှဲသုံးစားမှုတွေရှိနေတယ်လို့ပြည်သူ့လူတော်ကိုယ်စားလှယ်သူတို့ကဥအောင်ကပြောလိုက်ပါတယ်အစိုးရဝန်ကြီးတွေရဲ့ငွေကြေးသုံးစွဲမှုနဲ့ပတ်သက်ပြီးဖေဖော်ဝါရီလ23ရက်နေ့ကလွှတ်တော်မှာဆွေးနွေးခဲ့တာနဲ့ပတ်သက်ပြီးRF ကမေးမြန်းရမှာဥအောင်ကိုကအခုလိုဖြေကြားခဲ့တာဖြစ်ပါတယ
်။မှာပေါ့ပီနီယာပီနီယာအောက်တရားဆောက်တယ်။ချို့ပါဆိုရှင်ပေါ့လေ။တရားက60ကုတ်900မပြီးနေပြီ။သို့တော့အပြီးမပြဘူး။ပြီးတဲ့နေ့ရတယ်မပြီးပြဘူး။မပြဘဲနဲ့အပြီးတက်ဖို့ finishing အတွက်ဘူး။ဘဏ္ဍာငွေထပ်လိုအပ်တယ်ဆိုမှတစ်ဖက်ကပေါ့လေ။နားလေးမှုနဲ့လက်ပတ်တောင်းကန်300လောက်ရှိပါတယ်။လူတောင်း300ခါမှာအမှန်တကယ်တဝက်ချက်က300လောက်ဆိုတော့တောင်းတာတန်း1000ကျော်လောက်တော်နိုင်မှုတွေ့ရတာရှိပါတ
ယ်။ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကသူ့ဘော်အထင်နဲ့ဆွဆွဲပြောကြတာဟာနိုင်ငံရေးရအောက်လန်းနီတုံးနေတာလို့ပြောရမလို့ဖြစ်နေပြီလို့အမောက်ဝါရမဝန်ကြီးဦးကျော်ဆန်းကလွှတ်တော်မှာပြောကြားလိုက်ပါတယ်။ရုပ်နိုင်ငံလယ်သမားဘဏ်ကနေလယ်သမားတွေကိုကူညီဖို့အတွက်တမဝါရမဝန်ကြီးဌာနကငွေထပ်မံချေးယူဖို့ကိစ္စတင်ပြရမှာအောင်မြင်မှုမရှိတဲ့လုပ်ငန်းတစ်ခုကိုယာနှုံးပြေအောင်မြင်တယ်လို့ပြောတာမျိုးဟာစိတ်ကူးရင်ဆန်တယ်လို့ဤသို့လိုတော့ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကထောက်ပြဝေဖန်ခဲ့ရတဲ့ပတ်သက်ပြီးဥကျော်ဆန်းကအခုလိုတုံ့ပြန်ပြောကြားလိုက်တာဖြစ်ပါတယ
်ကျွန်တော်ကစိတ်ကူးမမြင်ပါဘူးကျွန်တော် pragmatic လက်တွေ့သမားပဲစိတ်ကူးမမြင်ပါဘူးစိတ်ကူးရင်ညတာဟာအထင်နဲ့ပြောကြတာဟာဒေါခင်ဆန်းလိုင်နဲ့ဒေါခင်မွှေးလွန်တို့ပဲဖြစ်မယ်လို့ကျွန်တော်ဒီလိုလေးပြန်ပြောပြရစီဒီမှာလဲပြောလက်စားနဲ့ပေါ့လေကျွန်တော်သောတပအာမခန္ဓာပြောထားပြီးသားပါကျွန်တော်ရံမလို့ပါဘူးရန်လိုရင်ရံပူပါတယ်ရံမလိုရင်ရံပြူပါတယ်အဲ့တော့ကျွန်တော်ဒေါ်လာတန်းတရာနဲ့ဒေတုံကစက်ပစ္စည်းတွေယူတုံးကလည်းကျွန်တော်ကိုဘယ်လိုပြောလဲဒါဒေါ်ကင်စားနိုင်လို့အဖွဲအောင်လေဘယ်လိုပြောလဲလွတ်တော်ကပြည်တော်စုလွတ်တော်ကခွင့်မပြုရသေးဘူးတဲ့စာလည်းမချုပ်ရသေးဘူးဒါပေမဲ့တဲ့ဝင်းကြီးတို့ကလင်ရသုံးစက်ကရိယာတွေဝယ်ထားယူထားပြီးတော့အဲ့ဒီပစ္စည်းတွေလှိုင်းတရာရောက်နေပြီတဲ့အဲ့လိုပြောခဲ့ပါလေဒါအထင်နဲ့ဟိုတစ်ဖက်သားကိုဆွတ်ဆွဲတာခါရမ်းရမ်းပြောရင်တော့အောက်လန်းနီးလို့ပြောရမှာဖြစ
်ဒီဘက်ခင်မှာနိုင်ငံသားအချင်းငွေရယူပြီးတော့အစိုးရဝန်ကြီးဌာနတခုကနေအကုန်ပစ္စည်းတွေကိုလည်းသမားတွေကိုတဆင့်ပြန်ရောင်းတဲ့အလုပ်မျိုးမလုပ်သင့်ဘူးလို့ကျေးဇူးတော်ကိုယ်စားလှယ်တော်ခင်ဆန်းလိုင်ကပြောကြားလိုက်ပါတယ်တရုတ်နိုင်ငံကအချင်းငွေထပ်ယူမဲ့ကိစ္စသမဝါယမဝန်ကြီးဌာနကလာရောက်တင်ပြစင်မှာဝန်ကြီးဦးကျော်ဆန်းနဲ့အခြေတင်လွှတ်တော်မှာဝေဖန်ခဲ့ကြပြီးတရင်တော့တွေနဲ့တွေ့ရမှာဒေါက်ခင်ဆန်းလိုင်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။အားကြောင့်လည်းဒီနိုင်ငံရေးပစ္စည်းတွေဟိုဒါသူတို့ကုမ္ပဏီရပစ္စည်းတွေဝင်းကြီးဌာနကဝယ်တယ်ဝယ်ပြီးလက်သမားကိုပြန်ရောင်းနေဆိုဒီလိုဝယ်ရောင်းလို့ဟာဝင်းကြီးဌာနကလုံးဝမဲ့လုံမဟုတ်ဘူး။တာဟာကုမ္ပဏီကလုံးဝမဲ့လုံဖြစ်တယ်။ထုတ်တိုင်းမြန်မာ90ရာခိုင်နှုန်းသောတောင်းမှုလက်သမားတွေဖြစ်ပါတယ်။အဲ့တော့တောင်းမှုလက်သမားတွေကိုဒီလိုလေးငွေလေး5သိန်းချိလိုက်တာနဲ့ဒါသမ္မတကြီးပြင်ဆင်တဲ့16ရာခိုင်နှုန်းစည်ရင်းနံပါတ်မှုရှော့ချရေးဆိုတဲ့ကိစ္စပြီးသွားပြီလို့ကျွန်တော်တို့ဒါမပြောနိုင်ဘူး။
အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကျမ်းပေါ်ရက်ရှည်ကြာကြားနာဆွေးနွေးမှုတွေလုပ်တာဟာနိုင်ကြတဲ့ပညာရေးကိုပိုပြီးပြန်အောင်လုပ်ချင်လို့ဖြစ်ပြီးအချိန်ဆွဲတာမဟုတ်ဘူးလို့အမျိုးသားလွှတ်တော်ဥပဒေကျမ်းကော်မတီဥက္ကဋ္ဌဦးခင်မောင်ကြီးကပြောလိုက်ပါတယ်။ဖေဖော်ဝါရီလ25ရက်နေ့ကကြားနာပွဲတွေဆက်တိုက်ပြုလုပ်မယ့်အကြောင်းမျိုးသားလွှတ်တော်ဥက္ကဋ္ဌကကြေညာခဲ့တာနဲ့ပတ်သက်ပြီးတော့ဦးခင်မောင်ကြီးကအခုလိုပြောလိုက်တာဖြစ်ပါတယ်။
ကြအောင်လုပ်တယ်ဆိုတဲ့စကားကိုပြောရင်တော့အန်ကယ်တို့ကိုညာအစိုးတို့တော့တက်ခဲ့တဲ့အတော်ကိုစလေ18ရောက်18ရောက်20လည်းပြည့်တဲ့နေ့ရှိတယ်ပြတ်တဲ့နေ့လည်းပြတ်အဲ့ဒီမှာတည်းကအန်ကယ်တို့ဒီဘယ်နှစ်အပြီးဆိုတော့
မကတ်တယ
်အမမခံမှာဘ
ူးလုံးဝမခံခဲ့ဘူ
းလေးဘွန်ဆိုင်တွေ့ဆုံဆွေးနွေးပွဲပြီးအစိုးရပညာရေးဝန်ကြီးဌာနနဲ့လွှတ်တော်ကကြားနာဝဲလုပ်ဖို့စီစဉ်တာတွေဟာသွေးရူသားရူဟုတ်ရဲ့လားဆိုပြီးတော့တန်တရားဝန်ဆရာဖြစ်လာကြောင်းရမနိုင်ငံပညာရေးပြုပြင်ကြောင်းလေရေကွန်ရဲ့ NNER ကဒေါက်တာသိန်းလုံကပြောလိုက်ပါတယ်။ပညာရေးဝန်ကြီးဌာနသုံးသက်ချက်အမည်ရှိတဲ့42မျက်နှာပါပညာရေးဥပဒေပြင်ဆင်ရေးမူကြမ်းအပေါ်ဝေဖန်ထားတဲ့စာအုပ်ထွက်လာတာနဲ့ပတ်သက်ပြီးအားရဖျားမင်းမြန်းရမှာဒေါက်တာသိန်းလုံကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။42မျက်နှာရှိတဲ့ပညာရေးဝန်ကြီးဌာနရဲ့သုံးသက်ချက်ဆိုပြီးတော့ထုတ်တဲ့စာကအတော်လေးဆိုးတယ်ဗျာ။လေးဝင်းဆိုင်ဒီသဘောတူလိုက်တဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းကိုတေးတေးအောင်လုပ်ထားတယ်။အကြောင်းနေကိစ္စမှာလည်းဒီဆရာတော်တွေကိုနားလည်အောင်လွှဲအောင်လုပ်ပြီးတော့တိုက်ခိုက်တာတွေရှိလာတယ်လေ။ဆိုတော့အဲ့ဒီအချိန်မှာလွတ်တော်ဘက်ကလည်းအရင်တော့လုပ်လို့လုပ်ထားမှရှိတဲ့နည်းတွေနဲ့ရက်ကိုကြအောင်လုပ်လာတော့ဆရာကတကယ်ကိုတွေးရသားရောဟုတ်ရဲ့လားလို့တန်ဖိုးရဖြစ်လာတော့ပေါ့ဗျာ
။အခုတော့မှတ်မှတ်သားသားစကားများအစီအစဉ်ကတော့ဒီလောက်ပါပဲခင်ဗျာ။ကြီးစုနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်။